ရခိုင်ပြည်နယ်အကြက်တဲပါဝင်မြန်မာနိုင်ငံကြုံရတဲ့စိန်ခေါ်မှုတွေကိုလိလခဲ့ခတ်ဖို့ရောက်လာတဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါတဲ့ကိုယ်စားလှယ်ဖွဲ့ဟာဒီသတင်းပတ်ထဲမှာပဲရခိုင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကိုမူအားဖြင့်လက်ခံပေမဲ့အစိုးရရဲ့သတ်မှတ်ချက်တွေအတိုင်းတော့လိုက်နာဖို့လိုတယ်လို့ပြောခဲ့တာပါ။မတ်တင်ကီထိုက်စူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအကြီးတန်းတာဝန်ခံရှာလတ်အိုဒမ်မိုးဦးဆောင်တဲ့အထက်နယ်အောက်လွှတ်တော်နှစ်ယောက်ကနိုင်ငံခြားဆက်ဆံရေးကော်မတီတွေကဝန်ထမ်းအဖွဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာဒီမိုကရေစီအရေးရခိုင်ဒေသအရေးတွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်လွှတ်တော်နှစ်ယောက်ကနိုင်ငံခြားရေးရာကော်မတီကဝန်ထမ်းအဖွဲ့ရဲ့ရန်ကုန်နေပြည်တော်နဲ့ရခိုင်ဒေသခီးစင်တွေနဲ့ပတ်သက်လို့တော့မြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်
they were visiting to learn more about how the United States can support
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေရခိုင်ပြည်နယ်နဲ့နိုင်ငံတော်ကငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့တာဝန်ခံမှုတွေအတွက်ကြိုးပမ်းမှုတွေမှာ American အနေနဲ့ဘယ်လိုအားပေးကူညီနိုင်မလဲဆိုတာကိုပိုပြီးနားလည်သိရှိနိုင်မှုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ
် American ကိုယ်စားလှယ်အဖွဲ့ကရခိုင်ဆိုရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာမနေ့ကတွေ့ဆုံဆွေးနွေးပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးမြန်မာဘက်ကဆောင်ရွက်နေတာတွေနေရာစွန့်ခွာထွက်ပြေးသူတွေကိုလက်ခံရေးစခန်းတွေဂျားစခန်းတွေတိစောက်ထားမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အကူအညီတွေအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသအတွင်းသတင်းထောက်တွေသတင်းရယူခွင့်စရာတွေကိုရခိုင်အစိုးရနဲ့ဆွေးနွေးကြတာပါမြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတဦးကတော့အခုလိုပြောပါတယ်
We hope thatThere will be increased understanding on all sides about U.S. policy in Myanmar.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့မူဝါဒနဲ့ပတ်သက်လို့သက်ဆိုင်သူတွေအားလုံးကြားမှာနားလည်မှုတွေပိုရရှိလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။လွှတ်တော်ဝန်ထမ်းတွေလေ့လာကြားသိခဲ့ရတဲ့သတင်းအချက်အလက်တွေရန်ကုန်နေပြည်တော်နဲ့ရခိုင်ပြည်နယ်တွေမှာကြားသိခဲ့ရတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံပေါ်မူဝါဒတွေချမှတ်ရမှာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်
။ရခိုင်ပြည်နယ်ခီးစင်မှာတော့နိုင်ငံရေးပါတီတွေတက်ကြွပြင်းတဲ့အောင်မင်္ဂလာရက်ွက်ကအစ္စလမ်ဘာသာဝင်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းအမေရိကန်လွှတ်တော်ဝန်ထမ်းအဖွဲ့ကတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီ ANP တာဝန်ရှိသူတွေနဲ့တွေ့ဆုံတာမှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးလုပ်ငန်းစဉ်ဒီလူတွေနေရာရင်းမှာပြန်နေရင်လူမှုအတိုင်းဝိုင်းနှစ်ခုကြားတဟဇာတဖြစ်ပါမလားဆိုရာတွေအပြင်ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်အပေါ်မြန်မာအစိုးရပေါ်သဘောထားတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကတော့ဒုက္ခတွေပြန်လက်ခံရေးဆိုရာကိုမူအားဖြင့်သဘောတူတဲ့အကြောင်း VOE ကိုပြောပါတယ
်။ဒီနိုင်ငံကပြောနေအထောက်အထားကိုပြသနိုင်တဲ့လူတွေဆိုရင်တော့လက်ခံတင်မယ်ဆိုတော့ဂျီဘူးရမှုတော့ရှိ
တယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအနေနဲ့စန္ဒအလျောက်ပြန်လာဖို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်ပြီးပြန်လာမယ်ဆိုရင်လည်းအစိုးရရဲ့အစီအစဉ်အတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကပြောပါတယ်
။ပြန်လာမယ်ဆိုတာချက်ဟိုဘက်ကလူတွေတကယ်ပဲပြန်လာချင်သလားပြန်လာကြမယ်ဆိုရင်ဒီနိုင်ငံမှနေမယ်ဆိုရင်ဒီနိုင်ငံကနေရာချထားရင်ပတ်သက်ပြီးတော့အစိုးရရဲ့အစီအမံတွေရှိတယ်။အဲ့တော့အခုပြန်နေနေရာချထားရင်ကတော့အစိုးရရဲ့အစီအမံနဲ့ဆိုင်တယ်ဒီနိုင်ငံမှနေရင်တော့အစိုးရရဲ့အစီအမံကိုတော့နိုင်ငံဘက်တာဝန်ရှိတယ်ဆိုတာမျိုးတွေကျွန်တော်တို့ဘက်ကဆွေးနွေးကြပါတယ
်။ရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းသိန်းချီထွက်ပြေးခဲ့မှုအပေါ်အစိုးရကကင်တွယ်ဖြည့်ရှင်းဖို့ကြိုးစားတဲ့နေရာမှာရခိုင်ပြည်နယ်တွင်းကအဓိကကျတဲ့ရခိုင်မျိုးသားပါတီရဲ့သဘောထားကိုနိုင်ငံတကာတန်တမန်တွေအချင်းချင်းလာရောက်ဆွေးနွေးမေးမြန်းပေးမယ်လို့မြန်မာအစိုးရဘက်ကတော့မေးမြန်းတာမျိုးမရှိဘူးလို့လည်းဒေါ်အင်းနုစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကလူ800တို့ကိုတော့မြန်မာအစိုးရဘက်ကစီးစစ်ပြီးစီးသွားပြီဖြစ်ပြီး ဒီလူတွေကိုလက်ခံဖို့အသင့်ရှိပြီလို့လဲဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းကြားထားပါတယ်ရှင်။